ကိုဗစ် -19 ကာကွယ်ဆေးကို EU ဥရောပသမဂ္ဂနိုင်ငံတွေမှာဒီဇင်ဘာ29ရက်နေ့ကစပြီးထိုးပေးဖို့စီစဉ်နေပါပြီ။ကာကွယ်ဆေးကိုအတည်ပြုပေးဖို့အတွက်နှေးကွေးနေတာကြောင့်အဝေးပန်းခံနေရတဲ့ EU ဟာ Britain နဲ့ American နိုင်ငံတွေကိုအမိလိုက်ဖို့အတွက်ကြိုးစားနေတာဖြစ်ပြီးနောက်10ရက်လောက်ကြာမှာ EU ဖွဲ့ဝင်နိုင်ငံတွေမှာဆေးစတင်ထိုးနှံပေးနိုင်တော့မယ်လို့ Germany ကျန်းမာရေးဝန်ကြီး Jens Spahn ကကြေညာနေမှာပြောပါတယ
်။ Wir starten in Deutschland so die Zulassung
တကယ်လို့ဒီဇင်ဘာ27နဲ့ 23ရက်တွင်မှာစီစဉ်ထားတဲ့အတိုင်းကာကွယ်ဆေးကိုပထမ EMA ဥရောပဆေးဖွဲ့နောက်ဥရောပကော်မရှင်ကနေအတည်ပြုပေးလိုက်မယ်ဆိုရင်ဂျာမနီနိုင်ငံမှာဒီဇင်ဘာ29ရက်ကစပြီးထိုးပေးဖို့လှုပ်တော်မှာဖြစ်ကြောင်းပြောတော်တာပါဒါအပြင်တခြား EU ဖွဲ့ဝင်နိုင်ငံတွေလည်းဒီဇင်ဘာ29ရက်နေ့မှာစထိုးဖို့လှုပ်ချင်ကြမှာပါလို့ပြောပါတယ်ဂျာမနီကျန်းမာရေးဝန်ကြီးဟာဝန်ကြီးချုပ်အင်္ဂလာမာကာဖိုင်ဆန်နဲ့ကာကွယ်ဆေးပူးတဲထုတ်လုပ်တဲ့ဂျာမနီကဘိုင်ယိုအန်တက်ကအမှုဆောင်အရာရှိတွေနဲ့အွန်လိုင်းဆွေးနွေးပွဲမလုပ်ခင်ပြောကြားခဲ့တာဖြစ်ပါတယ်။ဂျာမနီနိုင်ငံဖရန့်ဖရစ်မြို့မှာတော့လူပေါင်း4000လောက်ကိုကာကွယ်ဆေးထိုးပေးနိုင်တဲ့စင်တာအသစ်တစ်ခုကိုဖွင့်ထားပြီးကိုဗစ် -19 ကာကွယ်ဆေးထိုးရေးလုပ်ငန်းအတွက်ပြင်ဆင်ထားတာဖြစ်ပါတယ်။